တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ136ယောက်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပြောလိုက်ပါတယ်။ဘေကျင်းမြို့မှာဗိုင်းရပ်စ်ပိုးကူးသူ2ယောက်နိုင်ငံတောင်ပိုင်းရှန်ဇန်းမြို့မှာကူးစက်သူ1ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးသူစုစုပေါင်း200ကျော်သွားပြီလို့ဝူဟန်ကျန်းမာရေးကော်မရှင်ကအတည်ပြုပါတယ်။ပိုးကူးစက်နေသူအများစုရဲ့ရောဂါလက္ခဏာတွေမပြင်းထန်ကြပေမဲ့၃ယောက်သေဆုံးခဲ့တယ်လို့တရုတ်ကလာတဲ့သတင်းတွေကပြောပါရယ်တရုတ်နိုင်ငံမှာလူဦးရေထူထပ်ဆုံးမြို့ရဲပါတဲ့ဝူဟန်မြို့ကဆရာဝန်တွေဟာနမိုနီးယားအဆုတ်ရောင်ရောဂါဖြစ်နေနိုင်သူတွေကိုစစ်ဆေးမှုတွေတိုးမြှင့်လုပ်နေပါရယ်ဝူဟန်မြို့ကနေလာတဲ့အသက်35နှစ်အရွယ်အမျိုးသမီးတစ်ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလည်းဒီကနေ့အတည်ပြုပါရယ်ထိုင်းနဲ့ဂျပန်နိုင်ငံတွေမှာလည်းတရုတ်ကလာသူတွေကဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိတယ်ဆိုတာအတည်ပြုထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဝူဟန်ကလာတဲ့လေယာဉ်တွေစိုက်တဲ့ဆန်ဖရန်စစ္စကိုလော့စ်အန်ဂျလိစ်နဲ့နယူးယောက်မြို့ကလေဆိပ်သုံးခုမှာတောက်ချနေတဲ့ကဆာလို့ခီးသည်တွေရဲ့ကျန်းမာရေးအခြေအနေစီးဆင်းမှုတွေကိုလုပ်နေပါတယ်။အလားတူပဲဂျပန်၊ထိုင်း၊ကိုရီးယား၊စင်ကာပူတွေမှာလည်းလေဆိပ်တွေမှာစောင့်ကြည့်စစ်ဆေးမှုတွေလုပ်နေပါတယ်။ဇန်နဝါရီလ25ရက်နေ့မှာစတင်မဲ့တရုတ်နှစ်သက်ကူကာလအတွင်းတရုတ်လူမျိုး1ဘီလီယံခွဲလောက်တရုတ်ပြည်ရင်းသာမကပြည်ပကိုပါခီးသွားကြမယ်လို့ခန့်မှန်းရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာကိုတရုတ်နဲ့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေအနေနဲ့တာမန်အေးအေးမိတာမျိုးကနေအသက်ရှူလမ်းကြောင်းထိခိုက်ပြီးအသက်ဆုံးရှုံးတဲ့အထိဖြစ်နိုင်ပါတယ်။